This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆေးရနာရှင်ပြည်တော်ကနေကြင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဧပြီလ14ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောင်းထုတ်ချက်ကိုရန်နိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
Radio NUG တော်ရစင်များမင်္ဂလာပါခင်ဗျာခုချိန်စပြီး Radio NUG မနက်ခင်းစီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့တန်တောင်ဒေသမှာ33ရက်အတွင်းပြင်းထန်တိုက်ပွဲ6ကြိမ်ဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဝင်62ဦးသေဆုံးခဲ့တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။တန်တောင်ကြီးမြို့နယ်ရှမ်းလက်ပြည်စစ်ကောင်စီတပ်စခန်းကိုပိတ်ဆို့ခဲ့ပြီးတဲ့နောက်နေပြည်တော်ကနေစစ်ကြောင်းထိုးလာတဲ့တပ်မ88လက်အောက်ခံစစ်ကောင်စီတပ်နဲ့33ရက်တာတိုက်ပွဲတွေတွင်စစ်ကောင်စီတပ်ဖွဲ့ဝင်62ဦးသေဆုံးခဲ့တယ်လို့နေပြည်တော် PDF ကထုတ်ပြန်ထားပါတယ်။မလာတရနေ့ကနေအေဘီလာ2ရက်နေ့အတွင်းပြင်းထန်တိုက်ပွဲ6ကြိမ်ကာကင်းရှင်းလင်းမှုများနဲ့အသေးစားထိတွေ့မှုများဖြစ်ပွားခဲ့ပြီးနေမြေရှင်းလင်းချိန်တွေ့ရှိချက်များအရစစ်ကောင်စီတပ်သား62ဦးသေဆုံးကတရားကြော်ထိခဲ့တဲ့ရရှိခဲ့ပြီးလက်နက်နဲ့ခဲယံတချို့သိမ်းဆီးရမိခဲ့ကစစ်ကောင်စီတပ်သား3ဦးလည်းတနက်နှစ်လက်ခဲယံတချို့နဲ့တကွအလင်းဝင်လာခဲ့တယ်လို့သိရပါတယ်။မလာတရနေ့10နာရီမှ12နာရီအတွင်းပြင်မနာမြို့နယ်တောင်မြင့်ရွာမှကြေးရွာကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။မလာ23ရက်ညနေ9နာရီမှ6နာရီမှလည်းတပ်မ88လက်အောက်ခံစစ်ကောင်စီတပ်အင်အား300ခန့်ကစစ်ကြောင်း3ကြောင်းခွဲကရေနီမြို့နယ်မိဟီကလေးကြေးရွာအနီးကိုဝင်ရောက်လာခဲ့ရမှာခုခံခဲ့တယ်လို့ဆိုပါတယ်။ဒါပြင်မလာ24ရက်နေ့မနက်7နာရီမှ7နာရီခန့်မှာရီလာရှင်မြို့နယ်ဘောရီကုန်းကြေးရွာနီးမှာစစ်ကောင်စီတပ်အင်အား300ခန့်ကစစ်ကြောင်း3ကြောင်းဖြန့်ကရှေ့တိုးလာတဲ့အတွက်ကြောင့်ထိတွေ့တိုက်ပွဲဆက်လွက်ဖြစ်ပွားခဲ့ပါတယ်စစ်ကောင်စီကမြေပြင်တပ်များပြင် Jet Fighter တစ်စီး MI-35 တစ်စီးအသုံးပြုကဘုံကျဲချင်း 0.8 မော်တာတနက်များဖြင့်ပါပစ်ကူပေးခဲ့ပြီးဘုံကျဲချင်းမှာတောင်ရမီကူများထူပြောနေတဲ့အတွက်ကြောင့်စစ်ကောင်စီတပ်ဖွဲ့ပေါ်မှားရွေးကြဲချမှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။မလာ25ရက်နေ့မနက်9နာရီမှ10နာရီမှလည်းရင်းနှီးမြို့နယ်ဂျိုးချောင်းကျေးရွာနီးအင်အားထပ်ဖြည့်လာတဲ့စစ်ကောင်စီတပ်အင်အား600ခန့်နဲ့အသင်းရောက်ရှိနေတဲ့ပူးပေါင်းတပ်တွေထိတွေ့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့သိရပါတယ်။မလာ30ရက်နေ့ညနေ4နာရီမှ6နာရီချိန်ထိတန်တောင်မြောင်ပိုင်းမြောင်နှမ်းကျုံကြီးရွာနီးစစ်ကြောင်းထိုးလာတဲ့စစ်ကောင်စီအင်အား800ခန့်နဲ့သတင်းရအသင့်ဆောင်ဆိုင်နေတဲ့ပူးပေါင်းတပ်ဖွဲ့တွေကြားထိတွေ့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ဧပြီလ2ရက်နေ့မှာလည်းတန်တောင်မြောင်ပိုင်းရွာတန်းရှည်ကြီးရွာမှာမြောင်နှမ်းကျုံကြီးရွာဘက်စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ပူးပေါင်းတပ်တို့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်အထင်အားကပြန်ဆုတ်သွားခဲ့တယ်လို့သိရပါတယ်။အဲ့ဒီတိုက်ခိုက်မှုတွေကိုပြည်သူ့ကာကွယ်ရေးတပ်မတော်ဤဘရိုတိုင်းစစ်ဌာနတပ်ရင်း931တပ်ရင်း804တပ်ရင်း839တရင်838 RTC စစ်ကြောင်းတန်တောင်မြောင်ပိုင်းအထုဒေသတပ်ဖွဲ့ KNDO တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။တိုက်ပွဲတွင်တရင်834မှရဲဘော်ကြားလေးပေါင်2ချောင်းကြီးဖောက်ဝင်တန်းရာ KNDO ရဲဘော်တို့လက်မောင်းယိုကျိုးတန်းရာ KNDO ရဲဘော်တို့60မမအစဖောက်ဝင်တန်းရာ KNDO ရဲဘော်တို့40မမထိပ်ပြီးနှကန်းပြက်ရှာတန်းရာတရင်839ခုမှရဲဘော်အားသည်ခြေချင်းဝကြီးထိအယိုးကြီးတန်းရာများအသီးသီးရရှိခဲ့ကြတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုတခါစလင်းမှာစစ်ကောင်စီစစ်ကြောင်း၂ရက်ဆက်တိုက်ခိုက်ခံရပြီးပြန်ဆုတ်သွားခဲ့တဲ့တဲ့တင်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။မကွေးတိုင်းစလင်းမြို့နယ်စလင်းစင်ပြူကျွန်းလမ်းပိုင်းကြားကကြေးရွာတွေကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့၂ရက်ဆက်တိုက်တိုက်ခိုက်ခံရပြီးပြန်ဆုတ်ခွာခဲ့ရတယ်လို့စလင်းပကဖကထုတ်ပြန်ထားပါတယ်။ဧပြီလ10ရက်နေ့9နာရီ15မိနစ်ခန့်အချိန်မှာစလင်းမြို့မှာရဲစခန်းကနေအင်အားတရာကျော်နဲ့စုဖွဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့စလင်းပကဖရေစုံကင်းပွင့်ဟာအပြန်လည်ထိတွေ့မှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီနေ့မွန်းလပိုင်းမှာအဆိုပါစစ်ကြောင်းကိုစလင်းပကဖရဲဘော်တွေကလိုက်လံပစ်ခတ်တိုက်ခိုက်ခဲ့ရမှာအထူးကိန့်များစွာနဲ့စလင်းစခန်းကိုပြန်လည်ဆုတ်ခွာသွားခဲ့တယ်လို့သိရပါတယ်။ဧပြီလ17ရက်နေ့မှာအ စူပါစစ်ကြောင်းဟာလင်းစင်းရဲစခန်းမှာထပ်မံစုဖွဲ့မှုပြုလုပ်ခဲ့ပြီးအနီးတစ်ဝိုက်ကြီးရွာတွေကိုထပ်မံစစ်ကြောင်းထိုးဝင်ရောက်ခဲ့ရမှာဒေသကာကွယ်ရေးဖွဲ့များနဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးနေချင်းပြန်ဆုတ်သွားခဲ့ရတယ်လို့ဆိုပါတယ်အစိုးရတိုက်ပွဲတွေတွင်စစ်ကောင်စီတပ်ဘက်ကအထူးကြိုက်အကြဆုံးများခဲ့တယ်လို့သိရပေမဲ့အထူးကြကိုတော့စုံစမ်းနေစေဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုတခါကျွန်းစုမြို့ပဲတိုင်ပြူစော်တိအထိုင်စခန်းကိုအလင်းငယ်ဝင်ရောက်ပစ်ခတ်တိုက်ခဲ့တဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်ဒီနေ့သားဤတိုင်းကျွန်းစုမြို့နယ်ကျွဲခရံကြီးရွာအုပ်စုပဲတိုင်ကြီးရွာကပြူစော်တိအထိုင်စခန်းတိန်တောင်ကုန်းကိုအလင်းငယ်ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ကျွန်းစုမြို့နယ်ပတ်ကပ်ဖအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်အီဗီလာစနေရနေ့နေ့လယ်စနေခွဲကမှဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပြီးပြူစော်တိတပ်ဖွဲ့ဘက်ကလည်း60မမလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်တိုက်ပွဲကြာချိန်ဟာ25မိနစ်ခန့်ဖြစ်ပွားခဲ့ပြီးကျွန်းစုပတ်ကပ်ဖတပ်ဖွဲ့တွေဘက်ကအထူးကဲမရှိအောင်မြင်စွာဆုတ်ခွာနိုင်ခဲ့တယ်လို့သိရပါဗျ။အဲဒီတိုက်ခိုက်မှုတွင်ပြူစော်တိတပ်ဖွဲ့ဝင်များအထူးကဲရှိနိုင်ပြီးအတီးပြုတ်နိုင်ဖို့စုံစမ်းနေစေဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမှာကတော့မင်းတပ်မျိုးမျိုးမနှစ်ချင်းဖျားချောင်းကိုစစ်ကောင်စီကလေရင်နဲ့ပုံကျဲတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။လကြံဂျုံနေ့ညနေ၄နာရီကမှမင်းတပ်မျိုးမျိုးမနှစ်ချင်းဖျားချောင်းကိုတိုက်လေရင်နဲ့ပုံကျဲခဲ့ကြောင်းဒေသသတင်းတွေကသိရပါတယ်။မိုးတိမ်တောင်ကြီးမဟုတ်မျိုးမနှစ်ချင်းဖျားချောင်းလေရင်နဲ့ပုံကျဲတက်ခတ်မှုအချိန်မှမြင်ရတဲ့မိโกမိလုံးကြီးသာဖြစ်ပါတယ်လို့ဒေသခံတူကရေးသားထားပါတယ်။ပုံကျဲခံရပြီးတဲ့နောက်ခရိယံဖျားချောင်းပျက်စီးပြီးလူသေးဆုံးထိခိုက်မှုအခြေအနေကိုတော့မသိရသေးဘူးလို့ဆိုပါတယ်ခင်ဗျာ။အခုတခါဒဇယ်မျိုးနဲ့လေမရွာဖုန်ကြီးကျောင်းကိုလင်းရင်နဲ့ဘုံကျဲတိုက်ခတ်တဲ့အတွက်ကြောင့်မြို့သမီးတူသေဆုံးတဲ့တဲ့ရင်ကိုလည်းတင်ဆက်ပေးပါမယ်။ဤပလ73ရက်နေ့မွန်လယ်3:36မိနစ်ခန့်မှာဒဇယ်မျိုးနဲ့လေမရွာဖုန်ကြီးကျောင်းကိုအကြမ်းဖက်စစ်တပ်ရဲ့တရက်ဦးလေတန်းနဲ့မိထီလာရှန်တဲလေတက်ကတက်လာတဲ့ Jet Fighter 2စီးနဲ့ဘုံကျဲတိုက်ခတ်ခဲ့ကြောင်းရှိဘူးခဲအမှတ်9တိုင်ရင်မှတရင်ရရှိပါတယ်ဘုံကျဲတိုက်ခတ်မှုတွင်အသက်30အရွယ်မပွားဦးပွဲချင်းပြီးတေဆုံးခဲ့ပြီးအသက်42အရွယ်ဦးညိုလင်းထိခဲ့တဲ့ရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာအခုတခါတကြံဂျုံနေ့မှာကြောက်တော်ကိုစစ်ကောင်စီဘုံကျဲခဲ့ပြီးကလေးတူအပါဝင်4ဦးထဏ်ရာရခဲ့တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်တကြံဂျုံနေ့ဧပြီလ17ရက်နေ့မှာရခိုင်ပြည်နယ်ကြောက်တော်မြို့ပြည်တော်သားရက်ကွက်နယ်ရွာမရွက်ကတ်ကိုစစ်ကောင်စီကဘုံကျဲတိုက်ခတ်ခဲ့ရမှာကလေးတူအပါဝင်4ဦးထဏ်ရာရခဲ့တယ်လို့သိရပါတယ်ပြည်တော်သားရက်ကွက်ကိုမနက်9နာရီကမှ Jet Fighter တစ်စီးနဲ့ပေါင်900ဘုံသီးနှလုံးကျဲချခဲ့ရမှာရွှေချောင်းအနီးကျရောက်ပောက်ကွဲခဲ့တယ်လို့American Princess Media ကဖော်ပြထားပါတယ်။ဘုံသီးကြောက်ပောက်ကွဲမှုကြောင့်အသက်10နှစ်အရွယ်မတ်ချင်းနှင်းဝေအသက်24နှစ်အရွယ်မတ်ဦးတန်းမေနဲ့အသက်28နှစ်အရွယ်မတ်ကြည်ကြည်ဝင်းတို့3ဦးထိခဲ့ဒဏ်ရာရခဲ့တယ်လို့သိရပါတယ်။ဒါ့ပြင်အရသာပြည်သူနေအိမ်6လုံးလည်းပြိုကျပျက်စီးခဲ့ရတယ်လို့ American Princess Media ကဖော်ပြထားပါတယ်။အလားတူမနက်9နာရီခွဲကမှရွာမရက်ကွက်ကိုပေါင်900ဘုံသီးနှလုံးထပ်မံကျဲချတိုက်ခတ်ခဲ့ရမှာလူနေအိမ်5လုံးပြိုကျပျက်စီးခဲ့ရတယ်လို့နေအိမ်စရာသတင်းဌာနကဖော်ပြထားပါတယ်။နေပြိုကျပျက်စီးမှုတွင်အသက်20အရွယ်မအူးတန်းတွေဆိုသူထိခဲ့ဒဏ်ရာရခဲ့တယ်လို့သိရပါတယ်ခင်ဗျာအခုဆက်လက်ပြီးကောလင်းခရိုင်ဂျိုးတောင်ရွာမြောင်းတောင်ရွာနဲ့ညောင်ကုန်းရွာကိုချမ်ပတ်စစ်တပ်မှလေကြောင်းတိုက်ခတ်မှုပြုလုပ်ရာပြည်သူ3ဦးနဲ့ဆရာတော်တစ်ပါးထိခဲ့ဒဏ်ရာရခဲ့တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်ဧပြီလ17ရက်နေ့ည9နာရီကမှကောလင်းခဲဝန်သူမျိုးနဲ့ဂျိုးတောင်ရွာကို Jet Fighter နဲ့3ချိန်တိုက်ခတ်သွားကြောင်းကောလင်း Info မှသတင်းဖော်ပြထားပါတယ်ဂျိုးတောင်ဇေတဲ့တလုံးချရောက်ပေါက်ခွဲခဲ့ပြီးပြည်သူတို့ဦးထံရရှိကမြောက်ရွာမှာတလုံးတောင်မကြီးတောင်ချေမှာတလုံးချရောက်ပေါက်ခဲ့ခဲ့တယ်လို့ကနဦးသိရှိရပါတယ်ဒါ့အပြင်ဝန်သူမျိုးနဲ့ရောင်မေသာအုပ်စုမြောင်းတောင်ရွာအားထပ်မံပြစ်ခဲ့ရမှာဖုန်းတော်ကြီးကြောင့်ထိမှန်ပြီးဆရာတော်တစ်ပါးထံရရှိခဲ့တယ်လို့ကနဦးသိရပါတယ်အလားတူကောလင်းအရှိချမ်းညောင်ကုန်းရွာကိုလည်းဧပြီလ17ရက်နေ့နေ့လယ်12နာရီဝန်းကျင်မှာလေကြောင်းမှ3ချိန်ပြစ်ခဲ့ရာစီလုံငန်းလုတ်ကိုင်းနေတဲ့စီဆိုင်အားထိမှန်ပြီးအပြစ်မဲ့ပြည်သူကြားတဦးမှတဦးဒဏ်ရာရရှိကအဆောက်အဦနဲ့ကာများပျက်စီးခဲ့ရတယ်လို့သိရပါတယ်ခင်ဗျာအခုနောက်ဆုံးတင်ဆက်ပေးမယ့်စီရေးသတင်းကတော့လိုအပ်ရင်နေပြည်တော်အထက်ကြီးတက်နိုင်ကြောင်းချင်းညီနောင်ပြောရေးဆိုခွင့်ရှိသူဆလိုင်းတင်မီဆိုလိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ် People Spring သတင်းဌာနနဲ့တီးသန့်တွေ့ဆုံမိမျက်မှုမှာချင်းညီနောင်အဖွဲ့ဝင်ချင်းမျိုးသားအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဆလိုင်းတင်မီကလိုအပ်လို့ရှိရင်နေပြည်တော်အထက်လဲကျွန်တော်တို့ကြီးတက်သွားဖို့ဖြစ်ပါမယ်လို့အတည်ပြုပြောဆိုခဲ့ပါတယ်ဆလိုင်းတင်မီကစကိုင်းရော့ဒေတာမကွေးအစရှိတဲ့အညာဒေတာမှလူငယ်ရဲဘော်များတောင်ပေါ်ဒေတာကိုလာရောက်ပြီးအသက်ကိုပဓာနာမထားဘဲဖလန်းမျိုးလွတ်မြောက်ရေးတပ်ဖွဲ့မှပါဝင်ကူညီခဲ့တာက2021နွေဦးတော်လှန်ရေးရဲ့ထူးခြားမှုဖြစ်တယ်လို့ပြောပြပါတယ်ချင်းညီတော်အနေနဲ့လည်းချင်းပြည်နယ်နဲ့ထိစပ်နေတဲ့ဇဂိုင်းရော့ဒေတာမကွေးနဲ့ရခိုင်ပြည်နယ်တို့မှာကောင်းမွန်တဲ့အိမ်နီးချင်းတွေပိုင်ဆိုင်နေတာကြောင့်အဲ့ဒီဒေတာတွေမှာရှိကြတဲ့တော်လှန်တပ်ဖွဲ့တွေနဲ့ပူးပေါင်းသွားမှာဖြစ်တယ်လို့ဆိုပါတယ်လိုအပ်လို့ရှိရင်အညာဒေတာမှာလည်းချင်းညီတော်ရဲဘော်တွေကိုလွှတ်ပေးသွားမှာဖြစ်ပြီးမြန်မာနိုင်ငံပြည်တော်စုအသစ်ကြီးပြန်လည်ဖြစ်ပေါ်လာအောင်ကြာကြာကန္တာကနေဆောင်ရွက်သွားဖို့တနိဋ္ဌာန်ချထားတာရှိတယ်လို့ဆက်ပြောပါတယ်အညာဒေတာမှာရှိတဲ့လက်နက်ကင်တွေလည်းတောင်ပေါ်မှာတိုက်တာပဲဘယ်နေရာမှာစိုးတိုက်တာပဲပြည်သူတွေကိုပြောချင်တာကတော့2021ကပေါ်ပေါက်လာတဲ့ တော်လည်ရေးပြည်သူတွေရဲ့ပါဝင်မှုအသီးပွင့်တွေက2024-2025မှာမြင်နေရပြီလို့ဆလိုင်းတင်မီကပြောပါတယ်။ချင်းညီတော်ပါဝင်တိုင်းရင်းသားတော်လည်တပ်တွေကလည်းတိုင်းရင်းသားဒေသများမှာသာမကလိုအပ်တဲ့နေရာများကိုပါဆက်လက်ချီတက်တိုက်ပွဲဝင်သွားမှာဖြစ်ပြီးလိုအပ်ရင်နေပြည်တော်အထည်လည်ချီတက်နိုင်ကြောင်းအသိပေးပြောကြားခဲ့ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရေးသတင်းကောင်းလို့ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ခါဆယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရေဒီယိုအန်ယူဂျီမှဆက်လက်အတန်းနဲ့ပြနေပါတယ်။အခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့နေဦးနိုင်မှဖတ်ကြားတင်ပြပြတော့မှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီးရေဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့နေဦးနိုင်ပါ။အခုပထမဆုံးတစ်ပုတ်အနေနဲ့ငလင်ဘေးအတွက်ပြည်သူဝန်ထဲကြီးကွဲမှုနဲ့နှစ်သိမ့်အားပေးမှုပေါ်ဆောင်ရန်ပုံငွေစာနာတကြံပြည်တော်စုဝန်ကြီးဦးအောင်မျိုးမင်းတက်ရောက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ငလင်ဘေးအတွက်ပြည်သူဝန်ထဲကြီးကွဲမှုနဲ့နှစ်သိမ့်အားပေးမှုပေါ်ဆောင်ရန်ပုံငွေစာနာတကြံကိုကိုရီးယားသမ္မတနိုင်ငံဘူဖြောင်းဘူတာရှိမှာဧပြီလ23ရက်နေ့မှာကျင်းပခဲ့ပါတယ်။အခမ်းအနားကိုလူခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးအောင်မျိုးမင်းနဲ့မြို့သားညီညွတ်ရေးအစိုးရကိုရီးယားသမ္မတနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးရနိုင်ထွန်းတို့တက်ရောက်ပြီးတော့အဖွင့်အမစကားနဲ့ဆုတောင်းစကားပြောကြားခဲ့ကြပါတယ်။အဆိုပါအခမ်းအနားမှာငလင်ဘေးတင်ပြည်သူများအထွတ်ကြေကွဲပန်းချခြင်းနဲ့ငိန်သက်ဆုတောင်းခြင်းများဘာသာပေါင်းစုံဆုတောင်းခြင်းများအားဗုဒ္ဓဘာသာတန်ဃာတော်များကပရိယုတ်ဖက်ခြင်းများဖြစ်၎င်းခရစ်ယာန်ဘာသာရေးဆရာများကဆုတောင်းခြင်းများဖြစ်၎င်းအစ္စလာမ်ဘာသာရေးခေါင်းဆောင်များကဆုတောင်းခြင်းများဖြစ်၎င်းပြုလုပ်ခဲ့ကြပါသည်။အရင်နောက်တက်ရောက်လာကြတဲ့အဖွဲ့အစည်းအသီးသီးမှဆုတောင်းအားပေးစကားများပြောကြားခြင်းနဲ့ငလင်ဘီတင်ပြည်သူများအထွတ်အလူငွေလက်ခံခြင်းဂုဏ်ပြုလွှာပေးရခြင်းတို့လှုံ့ဆော်ခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ။ဆလဘီ2025ခုနှစ်မတ်လအတွင်းအကြံဖက်စစ်အုပ်စုကလူခွင့်ရေးချိုးဖောက်မှုစုစုပေါင်း640တမှုကိုကျူးလွန်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။2025ခုနှစ်မတ်လအတွင်းအကြံဖက်စစ်အုပ်စုရဲ့လူခွင့်ရေးချိုးဖောက်မှုတွေထဲမှာအတင်းအဓမ္မစေခိုင်းခံရမှု113မှုနဲ့နေအိမ်နဲ့ကိုယ်ပိုင်ပစ္စည်းတွေကိုမိရှုဖျက်ဆီးမှု129မှုနဲ့အခြားချိုးဖောက်မှု156မှုအပါအဝင်လူခွင့်ရေးချိုးဖောက်မှုစုစုပေါင်း640တမှုကိုကျူးလွန်ခဲ့တယ်လို့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံတဝမ်းမှာလူခွင့်ရေးချိုးဖောက်မှုတွေနေ့စဉ်ဖြစ်ပွားနေပြီးတော့အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနအနေနဲ့အဆိုပါအချက်လက်တွေကိုတိကျတေးကြတဲ့အရင်းမြစ်တွေကနေတဆင့်ကောက်ယူမှတ်တမ်းတင်လျက်ရှိပါတယ်။အဆိုပါဖြစ်ရပ်များထဲမှာနေရာဒေသအလိုက်အမှုအမျိုးသားအလိုက်အပြင်အထူးစိုးဝါတဲ့လူအခွင့်ရေးချိုးဖောက်မှုများကိုပါမှတ်တမ်းတင်ထားရှိပြီးတော့နိုင်ငံတကာရန်တရားတွေကိုလည်းအချိန်နဲ့တပြေးညီပေးပို့ထားရှိကြောင်းလည်းသိရပါတယ်ခင်ဗျာ။ဆလဘီမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်လည်ရောက်ရှိရန်လှုံ့ဆော်နေသူများကိုအားပေးကူညီသွားမယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးမာကိုရူပီရူပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်သို့ပြန်လည်ရောက်ရှိရန်လှုံ့ဆော်နေသူများကိုအားပေးကူညီသွားရန်ဆက်လက်တန်ဓိဋ္ဌာန်ချထားပြီးတော့ဒေတာတွင်ငြိမ်းချမ်းရေးနဲ့လုံခြုံရေးတို့အတွက်ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးမာကိုရူပီရူကပြောကြားခဲ့ပါတယ်။ဒါ့အပြင်မတ်လ28ရက်နေ့ငလင်အပီးမှာဝန်ထဲပူဆွေးမှုနဲ့ပျက်စီးဆုံးရှုံးမှုများတွေ့ကြုံခဲ့ကြရတဲ့လူပေါင်းများစွာနဲ့အတူတပေါင်းတစ်စီးတည်းရှိနေကြောင်းခက်ခဲသောကာလအတွင်မြန်မာပြည်သူများနဲ့အတူအမေရိကန်ပြည်ထောင်စုကတသားတည်းရည်တည်နေကြောင်းအသက်ကယ်ဆယ်ရေးဆိုင်ရာလူသားချင်းစာနာထောက်ထားမှုအကူအညီများပေးရခြင်းနဲ့ပြည်လဲထူထောင်ရေးဆိုင်ရာကြိုးပမ်းမှုများကိုပေးအပ်ရာမှာနိုင်ငံတကာအတိုင်အဝန်းနဲ့ဆက်လက်ပူးပေါင်းသွားမှာဖြစ်ကြောင်းဆိုထားပါသည်။2025မြန်မာအတာတကြံပွဲတော်နဲ့မြန်မာနှစ်သက်ကူတကြံအခါသမယကိုကြိုဆိုသည့်အနေဖြင့်မြန်မာပြည်သူများကောင်းချီးမင်္ဂလာများနဲ့ပြည့်စုံပါစေကြောင်းယခုတကြံအခါသမယနဲ့အတူနှစ်သက်မှာမြန်မာပြည်သူများအားလုံးအတွက်မျှော်လင့်ချက်နဲ့တတိခွန်အားများတည်ဆောင်လာပါစေကြောင်းမြန်မာပြည်သူများအတွက်အမေရိကန်ပြည်ထောင်စုကိုစားစုမုံကောင်းတောင်းပေးထားပါသည်။တကြံဆိုသည်မှာအတိတ်ကိုပြန်ပြောင်းဆင်ခြင်ပြီးပုံမှုကောင်းမွန်တဲ့အနာဂတ်ကိုမျှော်လင့်ကြသည့်ကာလတစ်ခုဖြစ်ပြီးတော့ယခုလိုအခက်အခဲနဲ့ရင်ဆိုင်ရတဲ့အခါမြန်မာပြည်သူများရဲ့တတိနဲ့တရားတရားတို့မှာယခင်ထက်ပင်ပုံမှုထင်ရှားပေါ်လွင်လာကအသက်တပံဖြစ်တည်ခြင်းနဲ့ပုံမှုကောင်းမွန်တဲ့မနက်ပြန်အတွက်မျှော်လင့်ချက်များကိုတင်းကြံကစင်ကြင်မိစေတယ်လို့ပြောကြားထားပါတယ်ခင်ဗျာ ဆက်လက်ပြီးတော့မြန်မာပြည်သူတွေဟာကြေကွေးစရာအဖြစ်ဆိုးတွေကတဘူပေါ်တဘူဆင့်ဖြစ်နေပြီးတော့စစ်အုပ်စု၄ချောင်းတိုက်ခိုက်မှုတွေကြောင့်တရက်ထဲမှာတင်အရသာပြည်သူပေါင်း30ကျော်တေဆုံးခဲ့တယ်လို့ Justice for Myanmar ကထုတ်ဖော်ထားတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာပြည်သူတွေဟာကြေကွေးစရာအဖြစ်ဆိုးတွေကတဘူပေါ်တဘူဆင့်ဖြစ်နေပြီးတော့စစ်အုပ်စု၄ချောင်းတိုက်ခိုက်မှုတွေကြောင့်တရက်ထဲမှာတင်အရသာပြည်သူပေါင်း30ကျော်တေဆုံးခဲ့တယ်လို့ Justice for Myanmar ကထုတ်ဖော်ပြောဆိုလိုက်ပါတယ်။ April 13ရက်နေ့မှာ Justice for Myanmar ကဆိုထားချက်အရမြန်မာငလင်းပီအတွက်လူပေါင်း 4,000 ကျော်အသက်ဆုံးရှုံးထားရပြီးဖြစ်ကတချိန်တည်းမှာပဲစေအုပ်စု၄ချောင်းတိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တရက်ထဲမှာတင်အရသာပြည်သူပေါင်း30ကျော်တေဆုံးခဲ့ရပြီးမတ်လ28ရက်နေ့နောက်ပိုင်းနိုင်ငံတဝန်းပြည်သူပေါင်းများစွာဟာစေအုပ်စုအကြမ်းဖက်ဆစ်ဆင်ရေးမှာအသက်ဖြတ်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်။ကြေကွဲစရာအဖြစ်ဆိုးတွေကတဘူပေါ်တဘူဆင့်ဖြစ်နေပြီးတော့တရားမျှတမှုအတွက်ပြန်လည်တောင်းဆိုမယ်လို့ဆိုထားပါတယ်။အကြမ်းဖက်စေအုပ်စုဟာမတ်လ28ရက်နေ့မှအေဗီလာ17ရက်နေ့အထိ၄ချောင်းတိုက်ခိုက်မှု92ကြိမ်ပြုတ်လုခဲ့ပြီးတော့တေဆုံးသူ105ဦးရှိခဲ့ကလက်နက်ကြီးပစ်ခတ်မှုအကြိမ်30မှာတေဆုံးသူ6ဦးရှိခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးမောင်တော်မြို့နယ်မှာကျင်းပတဲ့ဒိုင်းနက်ရိုးရာပန်းမျောပွဲတော်သို့AA တက်ရောက်ချင်းမြင့်တဲ့တရင်ကိုတင်ပြပေးပါမယ်။ April 13ရက်နေ့မနက်10:00နာရီမှာမောင်တုံမြို့နယ်ရေနောက်ငါးသားရွာမှာတက္ကမဒိုင်းနက်လူမျိုးရဲ့ရိုးရာပန်းမျောပွဲတော်ကိုကျင်းပပြုလုပ်ကြောင်း APM မှာဖော်ပြထားပါရယ်။အဆိုပါရိုးရာပွဲတော်အခမ်းအနားကိုဒေသဆိုင်ရာအစိုးရအရာရှိကြီးများလူမျိုးစုရေးရာတာဝန်ခံများရခိုင်အမျိုးသားအဖွဲ့ချုပ်အရခတက်တော် ULA AA ရဲ့ဒေသဆိုင်ရာအကြီးအကဲများတက်ရောက်ခါထောက်ပံ့ငွေဂုဏ်ပြုချီးမြှင့်ခဲ့တယ်လို့သိရပါရယ်။အခမ်းအနားမှာ ULA AA ဒေသဆိုင်ရာတာဝန်ရှိသူများကတက္ကမလူမျိုးတို့ရဲ့ရိုးရာပန်းမျောပွဲတော်ကိုဂုံပြူကျိုးစုချီးမွမ်းစကားများပြောကြားခဲ့ပြီးတော့နောက်ကာလများမှာရိုးရာပွဲတော်တွေကိုဒီထက်မကပိုမိုကောင်းမွန်အောင်စင်ရင်ကျင်းပနိုင်ရန်ထောက်ပံ့မှုများတိုးမြှင့်လှုံ့ဆော်ပေးသွားဖို့ပြောကြားခဲ့ပါတယ်။အဆိုပါပန်းမျောပွဲတော်ဟာတင်းကြံအခါတော်ကိုကျိုးစုသောအဖြစ်ကျင်းပတာဖြစ်ပြီးတော့ချောင်းထဲမှာစီမီနတ်တာဖျောင်းတိုင်များထွန်းကာကိုဤကျမ်းမာခြင်းစိတ်ဤချမ်းသာပျော်ရွှင်ခြင်းကံကောင်းခြင်းစဘာဆိုင်ရီပေါ်များပြည့်စုံခြင်းများရရှိစေဖို့အတွက်ချောင်းဆောင်နှက်ကိုအမျှတမ်းပေးဝေတိုင်တီဆူတောင်းတဲ့ပွဲတော်ဖြစ်တယ်လို့သိရပါပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီနဲ့ခါရှဲတူကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအညီဂျီနားဆင်နေကြတဲ့မိဘပြည်သူများရှင်အခုတခါနားဆင်ရမှာကတော့တော်လန်ရေးတေဂီတာဖြစ်ပါတယ် KD Band ရေးသားထားတဲ့ CDM The Jam လို့အမည်ရတဲ့တည်တည်ချင်းတစ်ပုဒ်ကိုမင်းမော်ကွန်ကတီးဆို့ထားတာဖြစ်ပါတယ်ရှင်
The giant, the giant, my sweet, my sweet pami po phwa le pami u u ji ro nya ma ma ne maung na ma ri pyo lo ma saung mi pyan pain ya ba mi laung ja ya ba mi naung ta ne cha ni a kaung song phet mi ko re ne u ta ko di
ရေဒီယိုအန်ယူဂျီရဲ့မနက်ခင်းနောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့မတူဘီချင်းဘာသာနဲ့တပတ်တွင်းသတင်းတွေကို The Matubi Times ကအစီအစဉ်တင်ဆက်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင်
ဒီမတ်ဘီထမ်လမ်ကလုံးကုတ်ဘိုင်ကန်တူဟူဆာဘိုင်ဒီငဆိုင်နီတီလာငါယပ်နာကခုကွန်ထောင်းနီကွန်ပူကွန်ငါအပရထာအယာတီနာအောထမ်စနာတာအဒန်ကဘန်လာဟလောအုံနီအပခန္နာချင်းခဘယ်ဖလမ်ခပွေတာချင်းဘရာဒါဟုတ်နေကဘုံယုံပိလနာမ်ခါကပ်ခါလိုအလောအစံတလာမင်းလောဖလမ်ခပွေတာချင်းဘရာဒါဟုတ်လိုကွန်ထောင်းနီကွန်ကူလ်ကွန်လီနိုဝမ်ဘာနီကွာနှင်လမ်ကလုံအော်ပရေရှင်းအတုံတီကွန်ထောင်းနီကွန်ကူလ်ကွန်ငါအပရီလနီကွာနှင်နာစစ်ကောင်စီကွန်ဟွေခွေလမ်ကလုံအလောပေါထိုင်လောဖလမ်အော်ပရေရှင်းနာစစ်ကောင်စီခါကပ်ကလုံပေါ်ဆခုပ်နေတန်ကာမပခွမ်ပေါတလာအော်ထန်ရက်လောဖလမ်ခပွေကစစ်ကောင်စီခါကပ်ခခိုင်ဆုံပဟမ်လာဝန်ယောင်နဲ့ဘုံဝေထခတ်ထိုင်အထက်သီလတလာမင်္ဂလာအုံးချင်းဘရာဒါဟုတ်လို့ကွန်ထောင်းနီကွန်ကူလ်ကွန်လီခွေယာမတူပီမင်တတ်ကမ်ပလက်ခပွေအလိုထိုင်တီကွန်ထောင်းနီကွန်ကူလ်ကွန်ငါဖလမ်ခပွေဟဲအလိုထိုင်လို့အပနီနာအမတူပီထောင်းရှိပ်ဟဲလ်ဒီပါတ်မန့်လို့မတူပီခပွေကစမကယုံနူခငနေကွန်နီအဒန်းစမခကာကွဲစီအယူလာအဆွန်ပေါတလာမင်းလောကာကွဲစီဟေတာကွန်ထောင်းနေကွန်ကူလ်ကွန်ငါအပရယ်နီရုံနင်းလမ်ကလောတုံတီမတူပီခပွေခွေယာကာပလာအုံးကာကွဲစီစနာဟေတာချင်းဟဲလ်အော်ဂနိုက်ဇေးရှင်းလမ်ကလောအဘုံတလာမင်းလောကာကွဲစီဟေ CHO လောဟံဘောမူအယူလာဘိတ်ကဆွန်ပါဝမတူပီခပွေခွေကစမစမ်လီထိုင်းနေစမကယုံနူပထာထိုင်းကဆွန်ပေါထိုင်းဝန်ချာကွာခေါ်ကာကွယ်စီကဆွန်ပေါလီတလာမတူပီထောင်းရှိပ်ဟဲလ်ဒီပါတ်မန့်ကအောလ်ထန်ကဟုတ်ကုံလောဒမတူပီထမ်းတေငါအချွေပြနာမ်ခေါ်ခါမက်ဒီကယ်ချက်ကပ်နေမိုဘိုင်းကလီနစ်ဆိုင်ဟမ်လာဗိုလန်တီယာမှုကငောတီအကလိုဟမ်ခဆွေတူဟမ်လခေါ်တွေးစီမှုကငောတီလားမတူပီထောင်းရှိပ်ဟဲလ်ဒီပါတ်မန့်တင်လမ်ကလောမင်းလာအောပထမနာချင်းခဘလ်ဟခါခပေကစစ်ကောင်စီခါကပ်ကွန်ဟွေကပလစ်ပခတ်နေယတူစစ်ပနေတာချင်းလန်ဒီဖ ens ဖော့စ်ဟခါတေငါအလင်းဝင်တို့လာအောထန်ရက်လောအလင်းဝင်ပလစ်ခေတာယတတမောင်တန်းစင်ဖြိုအမင်းနတီအမကဂျီထရီလုံပေါပခတ်စခုပ်ယာဆမ်လီပစရီနေစခုပ်ဘွန်ပခတ်အခွန်းတီကွန်ထောင်းနီကွန်ကူလ်ကွန်ငါအပရယ်နေရုံနေနာလူဒူလာအောကွန်ထောင်းနီကွန်ကူလ်ကွန်ငါမတ်လာနီကူလ်နငါနေနာခေါဟခါခပေကပြတူစစ်ပနေတာလုံပေါ့စခုပ်အခွန်းခွိုက်တီအလင်းဝင်ခွိုက်တလာမင်းလောအလင်းဝင်ခခဲချင်းလန်ဒီဖ ens ဖော့စ်ဟခါလိုကုဒေခိပ်ကပေဂူတလာအောလ်ထန်ဒုံလုံငါအတင်းစာအပလီနာအ chin khobal flam operation a chin brotherhood ne kabong yo pilam kharkap samthum thai lo khone ramhamla henglung ape gu tila minglo flam operation heta kumthane kumkul kumli november ha atonguti operation a chin brotherhood ne magwe sky region ban ka organization hlinga thai lo abong yo puyu van tila minglo changa khuya flam ka sikkaunse kharkap ne ka buthe ti ptf zolan ka kharkap pasha kale revolution Force KRF ka kharka panga nyin chan black tiger MPT ka kharka pasri generation Z army GZA ka kharka pasri bama amyo da tola ye tamro BNRA ka kharka pani ne 96 soldier PDF anya takwe ka kharka pakhat ahom la thang samthum pani lo henglung ape gu tila o thang yak lo phalam khopui da kumthani kumkul kumnga april ne kwa ni na chin brotherhood ne alliance khaklo sikang si umwal po khopui la kasayu thaisang tila o thang tha o ngana chin khobal mindat khopui ne titim khopui da sikangsi lo wanjang ne bu ma thak thilunga pinam chain he dik tila ol thang yak lo mindat khopui ka wangsa pakhata kumthani kumkul kumnga april ni ko ani na sikangsi lo wanjang ne bu wai ni athak thilunga pastoral pakhat ne imkhui pakhat ka thang panga dik utila minglo imkhui pakhat ka akdik thang panga heta u bu nai ne ayu asa khatla minglo akdik khuya matan pakhat chhanhi samo pakhat ne chhariya samo pakhat thum tila minglo tebu mula pilnam pakwa pangha adanguti minda township people administration lo twisi atoi pao tila minglo kumthani kumkul kumnga april ni kwa ni na chin khobal titim khopui sai jang wangja kho sikang si lo thangboi a evening a wanjang ne bum athak thil dunga imkhui pakhara ko om thang paruk boi de u tila ol thang yak lo om rungna sagai region indo operation wenga kharsungti kyo sikangsi kharka bya samsri thaita pilnam kharka phaklo ehingla katu gutila ol thang thau indo khopui operation ta ptf khne alu revolution army khobung yong theti kumthani kumkur kumnga august cheruk ne nam klo atong ti sharet arao phaya indo khopui he alu thaila om tehe ka atu kharka bya samsri khuya tamma khunasak khon tamma mu aunte u kho thu ti ami khakhe kata khopui te nga tukla om indo operation a sikang si kharkap ka lungpok sakhib sna mup ka kham pao tila ngi lo kumthani kumkul kum nga april niryat ne na sa ala godna chin khobal titim khopui khalaya ni chako ka pilnam kharka panita lungpok sakhib akhunti ptf zolen tenga alin win dala minglo alin win kharka khoi heta solen awne phola pye amin nati kumthani kumkul kumnga april nisri nin khathun wenga lur khoi dala minglo ptf zolen lukho kudo khip kape gu dala sa ala
Radio Dong Long a na tun ka ngai khak ta kol khu ka ati yak tun jo ni khat min jang khnek pare le minute som thoma 16 meter 17.79 megahertz dong long a kho na tun na thai jang dem tu bi tham ol thang khnek tun dei so a jal la omai na ka khu
program ka ko om pil nam bai leng lui khai na khui long a leina bai om se tila dem tu bi tham tem long a thang thui na kan khu sa pai di ni so
to me phone ka mi sam khut no sam tom bai te nga all
di kini ga lo di mya le be radio ngj ye season rue go khit ta yin na lai ba me myama san daw chain manat 8 na yi khwe ne nya 8 na yi khwe a chain rue ma byan le song pwe ja ba so radio ngj go manat pai 8 na yi khwe ma line do 16 meter 7 datama 99 megahertz ညပိုင်း7နာရီခွဲမှာလိုင်းတို25မီတာ17.6မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်အရေးတော်ပုံအောင်ရမည်